တော်ရရှိမြခင်ဟိုးရှိလုံးကလူတွေဟာပြုတ်ခဲ့မိတဲ့အပြစ်တွေကနေလွတ်မြောက်ဖို့တိုးနွားဆိတ်လို့တရိတ်ဆန်ကြီးတွေကိုရစ်ပူဇော်ဖို့မတတ်နိုင်တဲ့သူတွေကငှက်ကလေးတွေကိုတတ်ပြီးရစ်ပူဇော်မှုပြုကြရပါတယ်အဲ့ဒီလိုတရိတ်ဆန်တွေရဲ့အသွေးကိုသွန်းပါမှအပြစ်ကနေဖြစ်လွတ်ချင်းခံကြရပါတယ်ဒီကနေ့လော်ကီလူသားတွေဟာအဲ့ဒီလိုတရိတ်ဆန်တွေကိုတတ်ပြီးအပြစ်ဖြေရာရစ်ကိုပူဇော်ဖို့လိုအပ်ပါသေးသလားကယ်တင်ရှင်ယေရှုခရစ်တော်ဟာမိမိကိုမိမိရစ်အဖြစ်ပူဇော်ခဲ့ပြီးအသွေးတော်ကိုသွန်းတော်မူခဲ့တာကြောင့်ဒီကနေ့လော်ကီလူသားတွေဟာတရိတ်ဆန်တွေကိုတတ်ပြီးရစ်ပူဇော်မှုပြုဖို့မလိုအပ်တော့တဲ့အကြောင်းခရစ်ယာန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကဟေဗြဲဩဝါဒစာအခန်းကြီးကိုအခန်းငယ်7ကနေအခန်းငယ်20အထိကိုဒီကနေ့သင်သိရတော့သမားကျမ်းစီစဉ်မှလေ့လာမှာဖြစ်ပါတယ်။ဟိုးရှိတော့ငါရှိခဲ့တဲ့ဗဒိညင်တရားဟောင်းနဲ့အခုရှိနေတဲ့ဗဒိညင်တရားသစ်တို့အကြောင်းဟေဗြဲဩဝါဒစာအခန်းကြီးကိုအခန်းငယ်7ကနေအခန်းငယ်20အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြมาဖြစ်ပါတယ်
။တင်သီရတော်တမချန်းကိုလေ့လာနေကြတဲ့တောတက်ရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။တဲတော်စေလို့ကျွန်တော်တို့ခေါ်ဝေါ်သုံးဆွဲနေတဲ့ကောင်းကင်ဘုံအရှင်အဖဖခင်သခင်ကျင်းဝတ်တော်မူရာအရက်ကူတာကျွန်တော်တို့အပြစ်သားအပေါင်းတို့ဥတီမြှော်မှန်းကြရလိမ့်မယ်။မြေကြီးနဲ့ဆိုင်တဲ့အရာတို့တဲ့အထက်ဘုံတို့သာမျှော်ကြည့်ကြပါစို့ဆိုတဲ့အကြောင်းတွေးကိုဟေဘရဲဩဝါဒစာသင်ခန်းစာများအဖြစ်ကျွန်တော်တို့ကြားနာနေကြပြီဖြစ်ပါတယ်။ဒါဆိုရင်ပြည့်ညတ်တော်ကာလကအဖဖခင်သခင်ကိုတော်တိုင်ကျင့်ဝတ်ပါမယ်။မင်းတို့ကတိဆောက်ပေးကြပါဆိုတဲ့မြေပေါ်ကတဲတော်ဆရာကိုကျွန်တော်တို့ဟာအခုအချိန်မှပြစ်တင်ရှုံချလွန်းရာရောက်နေလိမ့်မလား။သိပ်ပြီးများစော်ကားရာရောက်နေကြလိမ့်မလားဆိုပြီးတော့စိတ်မသန့်စရာပဲဖြစ်မှာကိုစိုးရင်မိပါတယ်။ဒါကြောင့်မလို့ဒီကနေ့သင်ခန်းစာရဲ့အစပိုင်းကလေးမှာအခုအချိန်မှလုံလုံလောက်လောက်ပြန်ပြီးတော့ဖြစ်ဆွဲရှင်းလင်းခြင်းစရာကလေးတွေကိုကျွန်တော်တို့စဉ်းစားထားပါတယ်။အဲ့ဒီလိုရှင်းလင်းနိုင်ဖို့ရန်အတွက်လေကျွန်တော်တို့အကိုအကာပြုကျင်တာကတော့ဒေါက်တာဝါရန်ဝိုက်စ်ဘီဆိုတဲ့ပညာရှင်ကြီးရဲ့တဲတော်တို့အကြောင်းနှိုင်းရှင်ခြင်းစာရန်တစ်ခုကိုပဲဖြစ်ပါတယ်။သူကအဲ့ဒီလိုတဲတော်တို့ရဲ့နှိုင်းရှင်ခြင်းဆိုပြီးတော့ဓမ္မသစ်ကာလခရစ်တော်ကိုယုံကြည်သူများအတွက်အဖဖခင်သခင်ရဲ့အတိတ်ကာလတဲတော်ကိုအချက်၅ချက်နဲ့ရှုမြင်သုံးသပ်သင့်တဲ့အကြောင်းတွေကိုအခုလိုဖော်ပြထားပါတယ်။အဲ့ဒါတွေကတော့တခြားမဟုတ်ပါဘူး။ရှေးကာလတဲတော်ဆိုတာဟာမြေပေါ်မှာတည်ထောင်ထားတဲ့အလျောက်မြေကြီးအရာများနဲ့လူသားတို့လက်နဲ့တည်ထောင်ရခြင်းသာဖြစ်တယ်။အဖဖျားသခင်ကကျင်းဝတ်ချိန်မှသာဒီတဲတော်ဆိုတာဟာအတိတ်ပဲရှိတယ်။ပြောင်းလဲစီဆိုရင်တာမန်မြေအဆောက်အုံပဲဖြစ်သွားလိမ့်ရှိတယ်။နှိသူဟာနောင်လာလက်တန်သောကောင်းကင်ဘုံတဲတော်အစ်စ်ကိုလူသားတို့အားလုံးနားလည်နိုင်အောင်ပုံဖော်ပြပေးရသောနမိတ်ဆောင်ရာအဆောက်အုံသာဖြစ်တယ်။၃အပြစ်ရှိသူလူသားအပေါင်းတို့အနေနဲ့မိမိတို့အပြစ်ကိုပြေအားပြေချောင်းရစ်ပူစော်နိုင်တာကလွဲလို့အဖဖျားသခင်စီကိုဒိုက်ရိုက်ဥခိုက်နိုင်ခြင်းမရှိအောင်အကန့်အသတ်တွေဟာအလွန်များလွတ်လာတယ်။၄သူဟာနောင်ကာလမှာကယ်တင်ရှင်သခင်ခရစ်တော်အဖင်ဖွင့်လှစ်ရမယ်တဲတော်အစ်စ်အမှန်ရဲ့ကိုစားယာယီဗိမ့်မှန်တော်အဖြစ်သာတိဆောက်ခိုင်းခြင်းဖြစ်တယ်။၅သူဟာရုပ်ပိုင်းဆိုင်ရာအဆောက်အအုံဖြစ်တယ်လို့ရုပ်ပိုင်းဆိုင်ရာကိုးကွယ်ဝတ်ပြုခြင်းတွေအတွက်အလွန်အရေးကြီးလာတာမှန်တယ်။စိတ်ဝိညာဉ်နဲ့ကိုးကွယ်ရမယ်ဆိုတဲ့သဘောတရားကိုလုံလောက်အောင်အားမပေးနိုင်ဘဲနဲ့ဒီအရက်မှာကိုးကွယ်သူအပေါင်းတို့ဟာလေနှလုံးသားအစ္စထသရံအားဖြင့်ထိရောက်စွာပြောင်းလဲနိုင်ဖို့ခဲယဉ်တယ်။အဲ့ဒီအချက်၅ချက်အားဖြင့်မြေပေါ်ကအတိတ်ကာလတဲတော်ကိုရှုမြင်သုံးသပ်သင့်တယ်လို့ဖော်ပြထားခဲ့ပါတယ်။အဲ့ဒီလိုဒေါက်တာဝိုက်စ်ဘီတင်သွင်းဖော်ပြခဲ့တဲ့စာရန်ဟာအလွန်ရိုးသားရှင်းလင်းပြီးတော့အဲ့ဒီတဲတော်နဲ့အဖဖျားသခင်ပြင်ဆင်ထားသောတဲတော်အစ်စ်ဘေးအရာဟာပို့ပြီးတော့ကျွန်တော်တို့အပြစ်လူသားတို့အတွက်အရေးကြီးတယ်။ဘေးအရာဟာမျှော်မှန်းရမယ့်အရာဖြစ်တယ်ဆိုတာကိုနှိုင်းရှင်စဉ်းစားသင့်တဲ့အချက်များအဖြစ်သူတင်ပြထားပါတယ်။ဒီအကြောင်းတွေကိုအခုချိန်မှာပြန်ပြီးတော့ဖော်ပြရင်းနဲ့ကျွန်တော်ဟာကယ်တင်ရှင်သခင်ခရစ်တော်လောကအသက်တာမှာအသက်ရှင်ခဲ့စဉ်လူစားတိကိုခံစဉ်ကာလတုန်းကလောကတဲတော်ဆိုတဲ့တဲတော်ကြီးပြတ်သုံးလို့အပြီးဆက်ဆက်သောမင်းအပေါင်းတို့တိဆောက်ပေးခဲ့တဲ့နောက်ထပ်အေယာမတဲတော်ဖြစ်တဲ့ယေရုရှလင်ဗိမှန်တော်ကြီးမှာသူရောက်ရှိခဲ့တဲ့အချိန်ဘယ်လိုဒီဗိမှန်တော်ကြီးအပေါ်မှာလူသားတွေသဘောထားတယ်ဆိုတဲ့အကြောင်းတွေကိုသွားပြီးတော့တွေးမိပါတယ်။တစ်ချိန်တည်းမှာပဲအဲ့ဒီလောက်ကြီးမားလှပါတယ်တန်ဖိုးရှိလှပါတယ်ခန့်ထည်လှပါတယ်ဆိုတဲ့မဟာအဆောက်အုံကြီးအပေါ်မှာအထင်တကယ်ဖြစ်လွန်းတတ်တဲ့လူသားတွေကိုကယ်တင်ရှင်သခင်ခရစ်တော်ပြောဆိုဆုံးမခဲ့တဲ့အကြောင်းတွေကိုပါကျွန်တော်သွားပြီးတော့သတိရမိပါတယ်။အဲ့ဒီအချက်တွေကိုတော့ရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး73ရဲ့အစပိုင်းတွေမှာရှင်းလင်းပြသစွာအခုလိုတွေ့နိုင်ပါတယ်။ကိုတော်သည်ဗိမာန်တော်မှထွက်ကြွတော်မူသောတပည့်တော်တယောက်ကအရှင်ဖျားကြီးစုတော်မူပါအ ေယာကြောက်ကြီးတကားအေယာတိုက်ဆောင်ကြီးတကားဟုလျှောက်ရင်ယေရှုကဤကြီးစွာသောတိုက်ဆောင်တို့ကိုသင်သည်ယခုမြင်ရ၏မဖြိုမချဘဲကြောက်တစ်ခုပေါ်မှတစ်ခုမျှမတီးမနေရဟုမိန့်တော်မူ၏မထူးဆန်းဘူးလားအဲ့ဒီအတိုင်းပါပဲမိတ်ဆွေရှင်မသဲခရစ်ဝင်ကျမ်းမှာလေကယ်တင်ရှင်သခင်ခရစ်တော်ဟာအဲ့ဒီဗိမာန်တော်တွေမှာလူသားတို့ဟာဘာကိုသာအဓိကမျှော်မှန်းရမယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့အခုလို့ဆိုဖွဲ့ရှင်းလင်းခဲ့သေးတာကိုကျွန်တော်တို့တွေ့နိုင်ပါတယ်ရှင်မသဲခရစ်ဝင်ကျမ်းအခန်းကြီး23အငယ်16ကနေပြီးတော့22အတွင်းမှာဖတ်ကြည့်ပါလမ်းပြသောလူကန်းတို့သင်တို့သည်အမင်္ဂလာရှိကြ၏ဗိမာန်တော်ကိုတိုင်တီး၍ကျင်းဆိုခြင်းကိုပြုလျင်မတည်ဗိမာန်တော်ဤရွှေကိုတိုင်တီး၍ကျင်းဆိုခြင်းကိုပြုလျင်တည်ပြီးဟုသင်တို့ဆိုကြ၏လူမိုက်လူကန်းတို့အဘယ်အရာသည်သာ၍မြတ်သနည်းထိုရွှေကားမြတ်သလားထိုရွှေကိုတန့်ရှင်းစေသောဗိမာန်တော်ကမြတ်သလားတနည်းကားရစ်ပလင်ကိုတိုင်တီး၍ကျင်းဆိုခြင်းကိုပြုလျင်မတည်ရစ်ပလင်ပေါ်မှာရှိသောပူဇော်သက်္ကာကိုတိုင်တီး၍ကျင်းဆိုခြင်းကိုပြုလျင်တည်ပြီးဟုသင်တို့ဆိုကြ၏လူမိုက်လူကန်းတို့အဘယ်အရာသည်သာ၍မြတ်သနည်းထိုပူဇော်သက်္ကာကမြတ်သလားထိုပူဇော်သက်္ကာကိုတန့်ရှင်းစေသောရစ်ပလင်ကမြတ်သလားထိုကြောင့်ရစ်ပလင်ကိုတိုင်တီး၍ကျင်းဆိုလျင်ရစ်ပလင်မှစ၍ရစ်ပလင်ပေါ်မှာရှိသမျှကိုတိုင်တီး၍ကျင်းဆိုသည်။ဗိမာန်တော်ကိုတိုင်တီး၍ကျင်းဆိုလျင်ဗိမာန်တော်မှစ၍ဗိမာန်တော်၌ကျင်းဝတ်တော်မူသောသူကိုတိုင်တီး၍ကျင်းဆိုသည်။ကောင်းကင်ဘုံကိုတိုင်တီး၍ကျင်းဆိုလျင်ဘုရားသခင်ပလင်တော်ကို၎င်းပလင်တော်ပေါ်မှာထိုင်တော်မူသောသူကို၎င်းတိုင်တီး၍ကျင်းဆိုသည်။မိတ်ဆွေတို့တတ်ရှင်အပေါင်းတို့မြန်မာစကားတွေတဲကအစင်းမတက်တော့ဆန်းလျင်နဲ့မလှဆိုတဲ့ဆူယိုးစကားကလေးတခုကိုကျွန်တော်တွားပြီးတော့သတိရမိပါ रे ကျွန်တော်လူသားတွေဟာအစင်းကိုသာဂိယူဆိုင်နေကြတယ်အနှစ်သာရကိုမေ့ပျောက်ထားကြတယ်ဒါကြောင့်မလို့အကာတဲ့အနှစ်ကိုပို၍ရှာနိုင်ကြပါစေလောကအရာတို့တဲ့ကောင်းကင်အရာများကိုသာရှာဖွေနိုင်ကြပါစေကောင်းကင်အရာများဆိုတဲ့နေရာမှာတောင်းမှအဖဖျားသခင်ရဲ့ဘုံပွင့်လန်းရာပလင်တော်ကိုသာရှေ့ရှုနိုင်ကြပါစေလို့ကျွန်တော်တိုက်တွန်းအားပေးလိုက်ပါရစေမိတ်ဆွေအပေါင်းတို့ဒီကနေ့ကျွန်တော်တို့ဆက်လက်လေ့လာဖို့သင်ခန်းစာများကိုတော့ဟေပြဲဩဝါဒစာအခန်းကြီး9အငယ်17 17တို့နဲ့စတင်ရမှာဖြစ်ပါတယ်စတင်နားဆင်ကြည့်ကြပါစို့ယခုမှလူလက်ဖြင့်မလုပ်ဤလောကဒဏ်နှင့်မဆက်ဆိုင်သာ၍ကြီးမြတ်စုံလင်သောတဲတော်၌နောက်မင်္ဂလာအကျိုးတို့ဤယစ်ပရောဟိတ်မင်းဖြစ်သောခရစ်တော်သည်ငါတို့အဖို့သာဝရရွေးနှုတ်ခြင်းကျေးဇူးကိုခံရ၍စိတ်အသွေးနွားကလေးအသွေးနှင့်မဟုတ်မိမိအသွေးတော်နှင့်သင်ရှင်းရဌာနတည်းသို့တခါသည်ဝင်တော်မူ၏မိတ်ဆွေကျွန်တော်အထက်ထပ်ပြောခဲ့ပြီးသားပါနော်မြေလောကတဲတော်မှာယစ်ပရောဟိတ်ငယ်ကလေးတွေဟာတတောက်တောက်တောက်နဲ့အမြဲတမ်းအလုရှုပ်ကြရတယ်ပြပန်းခမျှတစ်သက်လုံးအလုလုကြရတယ်အဲ့ဒီလိုအစင်မပြတ်အလုလုရတာကဒီအလုဟာမပြီးပြတ်သောသမိုင်းပေးတာဝန်အလုပဲဖြစ်တယ်ဒီတာဝန်ကိုသူတို့ထမ်းဆောင်ပေးရခြင်းဖြစ်တယ်ဒီအချက်ကိုပေါ်လွင်စေပါတယ်အခုကယ်တင်ခြင်းအမှုအတွေ့ရစ်ပူဇော်ခြင်းကတော့ခရစ်တော်ရဲ့တခါတည်းနဲ့ပြီးပြတ်အောင်ရစ်ပူဇော်ခြင်းပဲအဲ့ဒီလိုတခါတည်းနဲ့ပြီးမြောက်တာဟာကျွန်တော်တို့မိษွေတို့လူသားများအတွေ့သာဝရရွေးနှုတ်ခြင်းကျေးဇူးကိုခံယူပြီးတော့အခြားဘာရစ်ကောင်ရဲ့သွေးနဲ့မှပူဇော်ခြင်းမျိုးမဟုတ်မိမိရဲ့အသွေးတော်နဲ့ကိုယ်တော်တိုင်ပူဇော်ခြင်းကြောင့်ပါပဲတဲ့အဲ့ဒီလိုရှင်းလင်းပြတ်သားစွာဖော်ပြပေးလိုက်ပါတယ်ဟေပြဲဩဝါဒစာအခန်းကြီး9အငယ်73နဲ့74အကြောင်းမူကားအညီအကျေးရှိသောသူတို့အပေါ်၌ဖြန်းသောနွားအသွေးစိတ်အသွေးနွားမကလေးဤပြာသည်သူတို့ကိုခန္ဓာ၌စင်ကြယ်ခြင်းကိုပြုနိုင်ပြီးမှန်လျင်ထိုမြတ်မကအပြစ်ကင်းသောကိုတော်ကိုသာဝရဝိညာဉ်တော်အားဖြင့်ဘုရားသခင်ရှေ့၌တင်လှပူဇော်သောခရစ်တော်၏အသွေးသည်သေခြင်းနှင့်ဆက်ဆိုင်သောအကျင့်ကိုပယ်ရှင်း၍သင်တို့သည်အသက်ရှင်တော်မူသောဘုရားသခင်ကိုဝတ်ပြုမည်အကြောင်းသင်တို့၌ကိုကိုကိုသိသောစိတ်ကိုစင်ကြယ်စေခြင်းဟာပါ၍တက်နိုင်တော်မူသည်မဟုတ်လောမိတ်ဆွေအပေါင်းတို့ကျွန်တော်အနေနဲ့မောရှိခင်မှာတဲတော်ကြီးစီကိုသွားပြီးတော့ရစ်ပူဇော်ဖို့နီလန်တွေကိုအဖဖျားသခင်ချမှတ်ခဲ့တာဟာအများကြီးပဲဆိုရကိုရှေးဟောင်းကျမ်းတွေအရာမှတ်မိကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ပါတယ်ဓမ္မဟောင်းကျမ်းတွေမှာဒီအချက်တွေဟာမရေမတွက်နိုင်အောင်ကျွန်တော်တို့တွေးကြရပါတယ်အများကြီးပဲဆိုတဲ့အတိုင်းပဲအဲ့ဒီအများကြီးရှိခဲ့ဘူးတဲ့ဆိုရကိုမှတ်မိရင်လည်းတော်လောက်ပါပြီတခုချင်းမှတ်မိနေဖို့တောင်မလွယ်တဲ့အတွက်ကြောင့်ခြုံငုံပြီးမှတ်မိဖို့ကသာကျွန်တော်ဆိုလိုခြင်းဖြစ်ပါတယ်။အဲ့ဒီအထက်မှမှအသွေးတွေနဲ့ပူဇော်ပြီးတော့အဖအားကိုတော့ယစ်ပရောဟိတ်မင်းနဲ့တကွအခြားသူတွေပါဝေမျှပြီးတော့စားကြရမယ်ဆိုတဲ့ပူဇော်ခြင်းတွေသာမကဘဲနဲ့။ယစ်ကောင်တစ်ကောင်လုံးကိုလုံလုံလျားလျားပြာချပစ်လိုက်ပြီးတဲ့နောက်အဲ့ပြာတွေကိုသိမ့်ပြီးတော့ထား လိုအပ်မယ်ဆိုရင်အဲ့ဒီပြားတွေနဲ့ရေဖြောပြီးတော့အသေးကောင်တွေနဲ့ထိမိထားတဲ့မတန့်ရှင်းတဲ့လူဆိုရင်အဲ့ဒီပြားရေနဲ့ပက်ပြီးတော့တန့်ရှင်းစေရမယ်ဆိုတဲ့တန့်ရှင်းခြင်းဝတ်တွေလည်းပါဝင်ခဲ့တယ်ဆိုတာကိုသတိရဖို့ဖြစ်ပါတယ်တောလဲရကျမ်းအခန်းကြီး16မှာဆိုရင်အခုလိုဖော်ပြထားပါတယ်အပြစ်မပါတခါမျှထမ်းဖို့မတင်ကွက်ကြားခြင်းမရှိအစင်းနီသောနွားမပြို့ကိုဣသရေလအမျိုးသားတို့သည်ဆောင်ခဲ့မည်အကြောင်းဆင့်ဆိုလောယေပရောဟိတ်အေလာဇာ၌အပ်၍တပ်ပြင်သို့ဆောင်သွားပြီးမှသူ့ရှိ၌အခြားသူသတ်ရမည်ယေပရောဟိတ်အေလာဇာသည်အသွေးကိုလက်နှင့်ယူ၍ပရိသတ်စည်းဝေးရာတဲတော်ရှိစူးစူး၌ခုနှစ်ကြိမ်ဖြန်းရမည်ယေပရောဟိတ်ရှိမှထိုနွားမ၏အရေးအသားအသွေးချင်းနှုနှင့်တကွတကောင်လုံးကိုအခြားသူသည်မိရှုရမည်ယေပရောဟိတ်သည်လည်းအကာရှသစ္စာဟုတ်သောပင်ညွတ်နှင့်ဤမောင်းသောအထေကိုယူ၍နွားမမီးလောင်ရာသည်သို့ပြစ်ချရမည်ထို့နောက်မိမိအဝတ်ကိုလျှော၍ကိုယ်ကိုယ်လည်းရေချိုးပြီးမှတက်သေးသို့ဝင်၍ညာဦးတိုင်အောင်မစင်ကြယ်ဖြစ်လိမ့်မည်မိရှို့သောသူသည်လည်းမိမိအဝတ်ကိုလျှော၍ကိုယ်ကိုယ်လည်းရေချိုးပြီးမှညာဦးတိုင်အောင်မစင်ကြယ်ဖြစ်လိမ့်မည်စင်ကြယ်သောသူတစုံတစ်ယောက်သည်နွားမ၏ပြာကိုစုသိမ့်၍တက်ပြင်းမှစင်ကြယ်သောအရ၌ထားရမည်ဣသရေလအမျိုးပရိသတ်အဖို့စင်ကြယ်စီသောရေတော်ဘူးထိုပြာကိုသူထားရမည်အပြစ်နှင့်ကင်းစင်စီစရာဘူးဖြစ်သည်တဲ့ရှင်းပါတယ်နော်အစင်းညီမြန်းရမယ်နွားမှဖြစ်ရလိမ့်မယ်တဲ့မိတ်ဆွေညီမြန်းသောအယောင်ဟာတတိကိုကိုစားပြုတယ်လို့ကျွန်တော်တို့ဆိုကြပါတယ်အမှန်တော့တတိကိုကိုစားပြုတယ်လို့ညီမြန်းသောအယောင်ဟာအပြစ်ကိုလည်းကိုစားပြုပါတယ်ဟေရှာယအနာဂတ်ကျမ်းရဲ့အစမှကြည်ပါထာဝရဘုရားမိန့်တော်မူသီးကလာကြတရားစီရင်ကြကုန်အံတင်တို့အပြစ်သည်ဏီသောအစင်းရှိတော်လဲမိုးပွင့်ကဲ့သို့ဖြူလိမ့်မည်ဂရီဘာဏီနှင့်အမျှဏီတော်လဲသိုးမွေးကဲ့သို့ဖြစ်လိမ့်မည်တင်တို့သည်ကြည်ညိုနားထောင်ဖြင့်မြေအသီးအနှံကိုစားရကြလိမ့်မည်သို့မဟုတ်ညင်းဆန်ပုန်ကန်ဖြင့်ဓာလက်နှင့်ဖြင့်ဆုံးရကြလိမ့်မည်ဟုထာဝရဘုရား၏နှုတ်တော်တွင်အမိန့်တော်ရှိ၏တဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခမညာအဲ့ဒီလိုအပြစ်ကိုကိုစားပြုတဲ့အနီရောင်သွေးကိုတောင်းမှတခြားသောတတ္တဝါစီကယူရတာမဟုတ်ဘူး။နွားမငယ်စီကယူရမယ်။အဲ့ဒီနွားမရဲ့ပြာကိုမှတန်ရှင်းခြင်းဝတ်ကိုပြုတ်ဖို့ရန်အတွက်ရေနဲ့ဖြော်ပြီးသုံးရမယ်ဆိုတာကိုဖော်ပြထားပါတယ်။အဲ့ဒီလိုနွားမကိုမှဘာကြောင့်ယူခိုင်းတယ်လဲ။အဲ့ဒီလိုနွားမလို့ပြောတာဟာပျော့ညံ့သောရစ်ကောင်ကိုတမင်ယူစေတာဖြစ်တယ်။ရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး3မှာမိန်းမသားတို့၏အာနေခြင်းတွေကိုအထူးဖော်ပြထားပါတယ်။ဒီအာနေခြင်းကြောင့်ပဲအပြစ်သင့်စီတတ်တယ်။အဲ့ဒီလိုလူသားတို့ရဲ့အာနေခြင်းအပြစ်များကြောင့်မသန့်မရှင်းဖြစ်ရခြင်းကိုသန့်ရှင်းစေအပ်တော်ဖို့အဖြစ်နွားမကလေးတကောင်ရဲ့သွေးကိုမှအဖဖျားသခင်ဟာတမင်တောင်းဆိုထားခဲ့ခြင်းဆိုတာဟာရှင်းနေပါလေ။အခုဆိုရင်ဟေပြဲဩဝါဒစာအဖြစ်မိကွန်းထုတ်ပြီးပြလိုက်တာကတော့အဲ့ဒီရစ်ကောင်တွေရဲ့အသွေးတွေပြာတွေနဲ့တောင်းမှတခန်းတနာလူကိုသန့်ရှင်းစေသေးတယ်ဆိုရင်ခရစ်တော်ရဲ့အသွေးတော်ဟာသာလွန်မြင့်မြတ်စွာနဲ့လူသားတို့ရဲ့အပြစ်အညစ်အကြေးတွေကိုစင်ကြယ်စေနိုင်မှာမဟုတ်ဘူးလားဆိုတဲ့မေးခွန်းပဲဖြစ်နေပါ रे မှန်ပါ रे အသွေးတော်ဆိုတာဟာရိုးရိုးလူသွေးမဟုတ်ပါဘူးအမျိုးအစားတူရင်သွေးသွင်းပြီးတော့လူနာကိုအသက်ကယ်တဲ့သွေးတစ်ချိန်တည်းမှာပဲကူးစက်ယောဂါများကတ်ရောက်တတ်တဲ့လူသွေးမဟုတ်ပါဘူးကိအပြစ်ကင်းသောကိုတော်ကိုနှစ်သာဝရဝိညာဉ်တော်အဖြစ်သုံးဘုရားသခင်ရှေ့၌တင်လူပူဇော်သောအသွေးတော်ဆိုတဲ့အံ့ဩပွေသောအသွေးတော်ဖြစ်ရပါတယ်ဒီဖော်ပြချက်ဟာအလွန်စိတ်ဝင်စားစရာဖြစ်လာရပါတယ်လူဇာတိကိုခံယူသောယေရှုထာဝရဝိညာဉ်တော်ဆိုတဲ့တန်ရှင်းသောဝိညာဉ်တော်ဘုရားသခင်ကြီးဟူသောခမည်းတော်သုံးပါးတစုဖြစ်ခြင်းကိုတွားရောက်တရိယာစေပါတယ်အဲ့ဒီလိုလူသားတို့အတွက်သုံးပါးတစုအဖဘုရားသခင်ရဲ့ဂုဏ်တော်အနန္တဟာလူပုံလောကမှာကယ်တင်ခြင်းကြီးစုတော်ကိုအရှံပေးချထားပေးခဲ့ပြီးပြီသေးခြင်းနဲ့ဆက်ဆိုင်တဲ့အကျင့်လို့ဆိုရက်အတိတ်ကာလပြည့်ညက်တရားတွေအပေါ်မှာမူတည်ပြီးတော့ကိုးကွယ်တဲ့အကျင့်တွေကိုပယ်လိုက်ရှင်းလိုက်ကြပြီးတော့အသက်ရှင်တော်မူသောအဖဖခင်သခင်ကိုကိုးကွယ်ပြီးဆိုရင်အပြစ်တွေကနေသေချာပေါက်လွတ်ရပါလိမ့်မယ်ဆိုရကိုဒီအပိုင်းမှာနားလည်လာရစေပါれဟုတ်ပါれဒါဟာပရိညင်အသက်ပဲဖြစ်ပါれလူလက်နဲ့မလုတဲ့တဲတော်လောကရနဲ့မဆက်ဆိုင်တဲ့တဲတော်အသက်သို့တိုးဝင်နိုင်ဖို့ရန်နိလန်အသက်ပဲဖြစ်ပါれမိတ်ဆွေအဖဖျားသခင်ရဲ့အတိတ်ကာလပြည့်ညက်တော်များကချထားပြီးတဲ့အစဉ်အလာတွေကိုသေခြင်းနဲ့ဆိုင်တဲ့အကျင့်လို့ဘာဖြစ်လို့ဟေပြဲဆရာကပြောပါသလဲဥပဒေဆိုတာဟာမျက်နှာမလိုက်နိုင်ပါဘူးပေးဆက်ခြင်းမရှိတဲ့ရယူခြင်းသာဖြစ်ပါ रे အလျှော့မပေးနိုင်ဘူးဆိုတာတွေကိုအတိတ်သင်ခန်းစာတွေမှာကျွန်တော်အကြိမ်ကြိမ်ဖော်ပြခဲ့ပြီးဖြစ်ပါ रे ဇာတိပဂရိမှာပင်အပြစ်နှင့်ညှိပြီးသားဖြစ်နေတဲ့လူသားတို့အတွေ့ အပြည့်အဖို့အခအဖြစ်သေခြင်းသာဖြစ်ရမယ်ဆိုတာကိုအဖဖရာသခင်ကိုတော်တိုင်မပြောက်ပြက်နိုင်သောကဘာဦးပရိညင်ချထားပေးခဲ့ပြီးပါပြီ။အဲ့ဒီတစ်ချက်လုံးအမိန့်အတိုင်းသေကိုသေချရမယ်လူသားတွေအတွက်ပြည့်ညတ်တော်တွေဟာသေခြင်းကိုအခိုင်အမာသတိပေးခဲ့တယ်။ချင်းနဲ့အပြော့လွန်းလာတဲ့လူဇာတိပဂရိအခြေအနေမှန်ကိုဖော်ပြပေးပြီးတဲ့နောက်သေးချင်းမှလွတ်မြောက်စေတဲ့ကယ်တင်ရှင်စီကိုလူသားတို့အားဆက်လက်ပို့ဆောင်လမ်းညွှန်ပေးခဲ့တယ်လို့ကျွန်တော်တို့တင်ပြပါရစေ။တနည်းအားဖြင့်ကတော့ပြည့်ညတ်တော်တွေအားဖြင့်အဖဖျားသခင်ဤမေတ္တာတော်ကျေးဇူးနဲ့ဂရုနာတော်ကိုနားလည်ဖို့လိုတယ်။အဲ့ဒီနည်းအားဖြင့်လေသေချင်းမှကင်းရှင်သန်ခြင်းနှင့်သေမင်းကိုအောင်ဘဝထောင်မှနှောက်ဖွဲ့လူငင်းမြေမှတိမ်သောငင်းရရွှေပြည်အဖစီ၌အတီတကြခိုးဝင်ရလိမ့်ဆိုတဲ့လူသားတို့ရဲ့မွေးရပါမျှော်လင့်ချက်ဟာအကျွင့်မဲ့ပြေဝဆုံလင်လာရစေလိမ့်မယ်ဆိုရကူအလေးအနက်ဖော်ပြပေးလိုက်ခြင်းပဲဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ဒီအကြောင်းကိုပဲဂလာတိဩဝါဒစာကတဆင့်ရှင်းပြခဲ့သေးတာကိုလည်းအမှတ်ရစေဖို့ရန်ကျွန်တော်တစ်ခေါက်လောက်ထပ်မံသတိပေးခြင်းပါသေးတယ်ဂလာတိဩဝါဒစာအခန်းကြီး3အငယ်23မှ29တဲကပါဝင်တဲ့အချက်ဖြစ်ပါတယ်ငါတို့သည်ယုံကြည်ခြင်းအပြင်ဖြောက်မတ်ရသူရောက်စီခြင်းဟာပြညတ်တရားသည်ခရစ်တော်ထံသို့ငါတို့ကိုပို့ဆောင်၍ငါတို့၏အထင်းဖြစ်သည်။ယုံကြည်ခြင်းတရားသည်ရောက်လာသောအခါငါတို့သည်ထိုအထင်း၏လက်မှလွတ်ကြ၏။ရှင်းပါတယ်နော်။မိတ်ဆွေအပေါင်းတို့ဟေပြဲဩဝါဒစာရဲ့အခန်းကြီး9အငယ်15ဟာအလွန်တရာထေဝါခညာစွာနဲ့ဆက်ပေးလိုက်ပါ रे ။ထို့ကြောင့်ပထမဗရိညင်တရားလက်ထက်၌ပြမှားသောအပြစ်ကိုလည်းလွတ်စေခြင်းဟာခရစ်တော်သည်အသေးခံတော်မူသည်ဖြစ်၍ခေါ်တော်မူသောသူတို့သည်ဂရိတော်နှင့်ရှင်သောသာဝရအမွေကိုခံရမည်အကြောင်းထိုသခင်သည်ပရိညင်တရားသည်ဤအာမခံဖြစ်တော်မူ၏မိတ်ဆွေအလွန်တရာထေဝါခံရပြီးတော့မနေဘူးလားမိတ်ဆွေရဲ့ယဉ်တဲ့မှာဘယ်လိုခံစားရပါသလဲမင်းတို့ခရစ်တော်ကပဲကယ်တင်ရှင်ဆိုတော့ခရစ်တော်မပေါ်ခင်ကပြည့်ညတ်တော်ကိုပဲအခြေပြုကိုးကွယ်ရတဲ့လူတွေပြည့်ညတ်တော်ဆိုတာကိုတော့မှမကြဘူးလေတခြားကဘာအရရကတခြားလူတွေအခုနောက်ပိုင်းခရစ်တော်အကြောင်းကိုမသိတဲ့လူတွေမသိလို့မကိုးကွယ်ရတဲ့လူတွေအကုန်လုံးငရေကြကုန်ရမှာလားကွာဆိုတဲ့မိကွန်မျိုးတွေကိုကျွန်တော်အထက်ထက်ကြားရပါတယ်အခုတော့ရှင်းသွားပြီသေသေးချေနားထောင်ကြည့်ပါနော်ပထမပရိညင်တရားလက်ထက်၌ပြင်းမာသောအပြစ်ကိုလွတ်စီရန်တဲ့ပြည့်ညတ်တော်ကာလဆိုတဲ့ခရစ်တော်မပေါ်ထွန်းမီကာလတလျှောက်လုံးကဣသရေလလူမျိုးတော်အတွက်ပြည့်ညတ်တော်နဲ့အခြေပြုကိုးကွယ်ရတဲ့အချိန်ကာလကပြင်းမာသောလူသားတွေရဲ့အပြစ်ကိုလွတ်စီရန်လို့ဖော်ပြပေးလိုက်ပါတယ်အာဒံဧဝကစားတဲ့လူသမိုင်းတစ်လျှောက်ကလူတိုင်းကိုဆိုလိုပါ रे ပြည့်ညတ်တော်ဒီကြားတဲ့ကပြင်းမာတဲ့လူတွေအတွက်အပြစ်ကိုတောင်လွတ်စီတယ်ဆိုရင်ပြည့်ညတ်တော်ကိုရှီမှန်းတောင်မှမသိဘဲပြင်းမာတဲ့လူတွေကိုမလွတ်ရတော့ဘူးလားအဖြေဟာအလွန်ရှင်းနေပါ रे လွတ်တယ်လို့ကျွန်တော်တို့ပြောကြင်ပါ रे ဒါဟာဒီကျမ်းအပေါ်မှာတင်အလွယ်တကူကလေးထုတ်နှုတ်ရယူနိုင်လို့ပြောရခြင်းပါမိတ်ဆွေအဖဖျားသခင်ဆရာဟာကျွန်တော်ရဲ့ဇာတိပဂရိအတွေ့အခေါ်တဲမှာဘောင်းခတ်လို့ရတဲ့ဖျားသခင်မဟုတ်ပါဘူး။ယုံကြည်ခြင်း၌ပင်မာနတဲ့၍ကိုယ့်ကိုချစ်တယ်၊ကိုယ့်ကိုအပြစ်လွတ်တယ်၊တခြားအပြစ်သားဘသူတွေကိုတော့အပြစ်မလွတ်ဘူး။ဒီလူတွေကတော့အဖဖျားသခင်ရဲ့ကယ်တင်ခြင်းကြီးစုနဲ့မထိုက်တန်ဘူး။စတဲ့အတွေ့အခေါ်မျိုးတွေးခေါ်လို့မရနိုင်ပါဘူး။ဟေပြဲဩဝါဒစာအခန်းကြီး9အငယ်16မှ20အထိဆက်လက်လေ့လာကြည့်ပါ။အမွေခံစေခြင်းကအခွင့်ပေး၍စာချုပ်သည်အမှုမှလည်းစာချုပ်ကြည်လျင်စာချုပ်သောသူသည်ဧကံအမှန်သေးရပြီအကယ်၍မသေးလျင်ထိုစာချုပ်သည်မတည်သေမှသာတည်၏ထို့ကြောင့်ပထမပရိညင်တရားကိုစီရင်သောအခါအသွေးနှင့်ကင်း၍မစီရင်တရားတော်၌ပါသမျှသောပြည့်ညတ်တို့ကိုမောရှိသည်လူအပေါင်းတို့အားဟောပြောပြီးမှရေနှင့်ရောနှောသောနွားစိတ်၏အသွေးကိုယူ၍အနီဆိုးသောသိုးမွေးတက်သောဟုတ်သုတ်ပင်ညွန့်နှင့်ကျန်းစာကို၎င်းလူအပေါင်းကို၎င်းဖြန့်လျေဤအသွေးကသင်၌ဘုရားသခင်ဝန်ခံတော်မူသောပရိညင်ဤအသွေးဖြစ်သည်ဟုပြောဆို၏မြေအိုးတွေနဲ့တူလှတဲ့လူသားတွေရဲ့ဘဝအတွင်းမှာရှိတဲ့အဖဘုရားသခင်ပေးအပ်ထားတဲ့ဝိညာဉ်ဟာအဲ့ဒီမြေအိုးကွဲချိန်ကြမှသာဝရအမွေကိုဝင်စားကြရမှာဖြစ်ပါတယ်ခရစ်တော်ကျွန်တော်တို့ကိုကယ်တင်တာဟာသူ့ရဲ့အသေးခံခြင်းအဖြစ်သာဖြစ်တယ်ကျွန်တော်တို့လူမှန်တရွေ့ဟာမသေးဘဲမနေကိုမနေရသလိုသေးရမှာကြောက်လွန်းလှတဲ့လူသားတို့တွေးဆဆင်ခြင်ပြီးခွန်အားယူဖို့လိုပါ रे တနည်းအားဖြင့်ခရစ်တော်၌သေဖို့ကြောက်ရွံ့စရာအကြောင်းမရှိအဲ့ဒီလိုသေခြင်းအားဖြင့်ပင်ဖြင့်ခရစ်တော်နှင့်အတူရှင်သန်ခြင်းအခွင့်ရှိနေလိုပဲဖြစ်ပါ रे မိတ်ဆွေအပေါင်းတို့ရိုးပြမြေခကြွေရသောလူဘဝမှာ မိမိတို့ရဲ့ကိုယ်ခန္ဓာအတွင်းမှာအဖဖျားသခင်မှုတ်သွင်းပေးထားတဲ့တန်ရှင်းသောဝိညာဉ်တော်ကိုသာအဓိကတံပိုးထား၍အထက်ကောင်းကင်ဘုံ၌အဖနှင့်အတူဘုံတော်ဝင်စားဖို့မျှော်လင့်ခြင်းရှိကြပါစို့မိတ်ဆွေအပေါင်းတို့ရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး1အငယ်9မှာပြန်ပြီးကြည့်လိုက်မယ်ဆိုရင်လူသားတို့ရဲ့အပြစ်ကိုအဖဖျားသခင်ရဲ့အသွေးတော်ဟာဆေးကြောစီရင်ပြီးတော့အပြစ်မှလွတ်စေတယ်တချိန်တည်းမှာလူသားအပေါင်းတို့ဟာမိမိတို့အပြစ်ရှိကြောင်းကိုဝန်ခံကြရလိမ့်မယ်အဲ့ဒီလိုဝန်မခံနိုင်တာကိုကိုကိုအပြစ်မရှိဆိုတဲ့အတွေးမျိုးတွေးတာကအပြစ်သင့်ပြီနှုတ်ကပတ်တော်နဲ့ဆန့်ကျင်နေပြီဆိုတဲ့အချက်ကိုမိမောင်းထိုးဖော်ပြထားတာတွေ့နိုင်ပါ रे မိတ်ဆွေလူသားဗရာဏလူသားအဓိကလူသားလင်းအမျက်ဆုံးဆိုတာတွေးဟာအဖဖျားသခင်နဲ့ပတ်သက်လာတော့မမှန်တော့ဘူးလောကမှာကြွေးကြော်လို့ကောင်းတဲ့လောက်လက်တွေ့မှလည်းအရာမရောက်ဘူးဆိုတာကိုကပ္ပသမိုင်းဟာတက်တည်ပြနေပါ रे အဲ့ဒီလိုမိမိတို့ကိုကိုမိမိတို့မိမိတို့လောကကိုအစိုးရသူကိုဘွားကိုကိုတိုင်းသာဖန်တီးနိုင်သူဆိုတဲ့လူသားမာနနဲ့အဖဖျားသခင်ကိုရဲရဲကြီးတော်လှန်ကြရင်းနဲ့အဲ့ဒီလိုရုပ်လောကကြီးကိုရုပ်အင်အားနဲ့သာထူထောင်ဖို့ကြိုးစားခဲ့တာတွေ့ဟာသမိုင်းနဲ့ချီပြီးတဖုံဖုံလဲပြိုကျပျက်စီးခဲ့ကြပြီဆိုတာတွေ့ကိုအထူးသတိရစေခြင်းပါတယ်နှစ်ပေါင်း2500 3000လောက်ကလေးကလူသားတို့ရဲ့ထိတ်တန်းအုံနှောက်ကြီးတွေကနေစီးထွက်လာခဲ့ပါသောအဘိဓမ္မာတွေလောကနိဗ္ဗာန်စိတ်ကူးယဉ်မှုကြီးတွေဟာနှစ်ပေါင်းသာအဲ့ဒီလောက်ကြာလာတယ်ဆက်လက်၍ယင်နေရပါသောအိမ်မက်များအဖြစ်သာစိတ်ကူးများအဖြစ်သာတည်တတ်နေစေဖြစ်ပါ रे ပြီးပြည့်စုံတယ်ဆိုတာမျိုးဘယ်နေရာကမှမကြရသေးပါဘူးအခုချိန်မှာတော့ဟေပြဲဩဝါဒစာအဖြစ်မိမိတို့မှာရှိနေတဲ့အပြစ်တွေအလုံးစုံတို့ဟာခရစ်တော်၏အသွေးတော်အဖြစ်စင်ကြယ်နိုင်တဲ့အခွင့်အရေးရှိတယ်ခရစ်တော်အဖြစ်အရာရာကိုတတ်ဆွနိုင်တယ်ပြီးပြည့်စုံသောလူဘဝကိုခံစားရရှိနိုင်တယ်ဆိုတာတွေ့ကိုကျွန်တော်သိနေရပါပြီအတိတ်ကာလကမြေပေါ်မှာလောကအတွေ့တဲတော်ကိုဥဆောင်ကြီးဆောက်ခဲ့ရသလိုပြည့်ညတ်တော်တွေကိုလူကိုစားအဖြစ်လူကိုစလေကြီးအဖြစ်မောရှိဟာခံယူခဲ့ရပါတယ်ပြီးတဲ့နောက်ပိုင်းမှာအဖဖျားသခင်ကိုစားဒီပြည့်ညတ်စကားတွေကိုကြီးညာပေးခဲ့ပြီးတဲ့နောက်ရစ်ကောင်တို့ရဲ့သွေးတွေနဲ့ဟုတ်သုတ်ပင်နဲ့တို့ပြီးတော့ကျန်းစာကိုဖျံပက်တယ်လူတွေကိုလည်းဖျံပက်ပေးရတယ်ဆိုတာတွေ့ကိုဟေပြဲဩဝါဒစာဟာတရိယာစေပါတယ်ပြီးတဲ့နောက်မှာမောရှိကနေတဆင့်ဖျားသခင်ကြီးညာပေးခဲ့ရတာကတော့တခြားမဟုတ်ဘူးဤအသွေးကသင်၌ဖျားသခင်ဝန်ခံတော်မူသောပရိညင်ဤအသွေးဖြစ်သည်တဲ့ဟုတ်ပါတယ်ဒီအတိတ်ကာလစကားတော်ဟာခရစ်တော်ကိုယ်တော်တိုင်ဖော်ပြခဲ့တဲ့သက်စွန့်မြတ်တာနဲ့ကယ်တင်ခြင်းကြီးစုတော်ရဲ့အထင်အမှန်ဒီကနေ့တည်းထိယုံကြည်သူအသင်းတော်တို့မပြတ်ပြုတ်နေရတဲ့အောက်မေ့ဘွယ်သောပွဲတော်တိုင်းမှာကြားနေရတဲ့အသံတော်ဖြစ်ပါတယ်ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး7အငယ်23မှ26ကိုပြန်ပြီးတော့ကြည်ပါအကြောင်းမူကားတင်တို့၌ငါအပေးသောအရာကိုသခင်ဖျားထံ၌ငါခံရပြီ။ခံရသောအရာဟုမူကားသခင်ယေရှုသည်ယံသူလက်သို့အနှံခြင်းကိုခံရသောနေညာမှမုန့်ကိုယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှမုန့်ကိုဖယ်၍ဤမုန့်ကားတင်တို့အဖို့အလို့ငါချိုးဖဲ့သောငါ၏ကိုဖြစ်၏။ယူ၍စားကြလော့။ငါကိုအောင်းမေးဖို့ရာဤသို့ပြုကြလော့ဟုမိန့်တော်မူ၏။ထိုနည်းတူညစာစားပြီးမှခွက်ကိုလည်းယူ၍ဤခွက်ကငါဤအသွေး၌တည်သောပရိညင်တရားသည်ဖြစ်၏ဤခွက်ကိုသောက်သောအခါကငါကိုအောင့်မေ့ဖို့ရာသောက်ကြလော့ဟုမိန့်တော်မူ၏အကြောင်းမူကားသင်တို့သည်ထိုမုန့်ကိုစား၍ထိုခွက်ကိုသောက်သောအခါကသခင်ဖျားအသေးခံတော်မူခြင်းကိုကြွလာတော်မမူမီတိုင်အောင်ပြကြ၏ရှင်းနေပါလေမိတ်ဆွေအခုပရိညင်တရားအသေးဆရာဟာခရစ်တော်ဤအသွေး၌တည်ထားသောတရားသည်ပဲဖြစ်ပါလေအဲ့ဒီအသွေးတော်ဒီဟူသောစပြည့်ကြီးအသားတော်ဒီဟူသောမုံအနည်းငယ်ကလေးတို့ဟာမေတ္တာတော်နဲ့ပြုခဲ့တဲ့ကယ်တင်ခြင်းအမှုကိုအောက်မေ့စေသလိုဗယ်နည်းနဲ့မှမပြောက်ပြက်နိုင်မပြိုလဲနိုင်အလွန်ကြန့်ခိုင်လာတဲ့ခရစ်တော်ဒီဟူသောအဖဖျားသခင်ရဲ့ကြောက်စိတ်ရုပ်ထုကိုကျွန်တော်တို့ရဲ့နှလုံးသားထဲမှာတိဆောက်ထားပြီးသားပဲဖြစ်စေတယ်လို့ကျွန်တော်တို့ခံယူနိုင်ပါတယ်မှန်ပါတယ်ဒံယေလအနာဂတ်မှာတဆင့်ယူပါယုံမြင်ခဲ့ရတဲ့အတိုင်းပဲရွှေဥကောင်းငွေရင်ပတ်ကြေးဝါဝန်ပိုက်ပန်းချီတောက်များနဲ့တိဆောက်ထားတဲ့မြေကြီးပြင်ပေါ်ကလူသမိုင်းရုပ်ထုကြီးဟာလေမြေတရွတ်ရောနှောနေပါတယ်ဆိုတဲ့ခြေပြားပိုင်းကလေးကိုလူလက်နဲ့မလုတ်တဲ့ကြောက်တလုံးရဲ့အရှိန်ကြောင့်ကြီးကြိုက်တဲ့အချိန်ဘုံဘုံလဲကျမြေခပြူပြက်မှုန့်မှုန့်ညင်းညင်းကြီးသွားခဲ့ရတယ်လေပြေကလေးတစ်ချက်နှော့တာနဲ့ပဲကသောကမျောပျောက်ပြက်သွားခဲ့ရတယ်ဆိုတာတွေ့ကိုကျွန်တော်တို့သိထားခဲ့ရပြီဖြစ်ပါတယ်အဲ့ဒီလူသားလက်နဲ့မလုတ်ဖဲဖြိုဖျက်နိုင်စွန်းရှိတဲ့ကြောက်တုံးဆိုတာဟာသခင်ခရစ်တော်သားလင်းဖြစ်ပြီးတော့သူဟာဒီလောကသမိုင်းကိုနောက်ဆုံးမှဖျက်သိမ်းပြီးတော့တရားစီရင်မယ်။လူသမိုင်းရဲ့နောက်ပိုင်းမှာသ သူ့သမိုင်းဖြစ်တဲ့နိုင်ငံတော်ကိုမြေပေါ်မှာတည်ထောင်လိုက်မယ်ဆိုတဲ့အချက်တွေးကိုလည်းကျွန်တော်တို့သိခဲ့ကြရပြီးပြီဖြစ်ပါတယ်။ဒီတော့သမိုင်းကိုစတင်ဖန်ဆင်းပေးခဲ့ပြီးတဲ့နောက်သမိုင်းဝင်လူသားတို့ကိုအပြစ်မှလွတ်စေရန်ကဲတင်သူနဲ့အတူဘုန်းတော်ကိုဝင်စားနိုင်ဖို့ရန်အတွက်စီရင်ခဲ့တဲ့သခင်ရဲ့မကွယ်မပြောင်းနိုင်သောကျေးဇူးတရားများကိုစပြည့်အနည်းငယ်မုံကလေးတစ်ဖက်နဲ့ပြန်ပြီးတော့အောက်မေ့စေရသလိုအဲ့ဒီလိုသတိရအောက်မေ့တိုင်းမှာလေလူလက်နဲ့မပြုတ်လို့တဲ့သာဝရဖျားဆိုတဲ့အဖရဲ့သာဝရကြောက်စိတ်ရုပ်ထုကြီးကိုလည်းဖူးမြော်နိုင်တယ်။သူကိုယ်တိုင်တိဆောက်ထားတဲ့ဘုံတော်နဲ့ပြည့်ဝနေတဲ့ကောင်းကင်ဘုံတဲတော်စစ်ကိုလည်းရောက်ရှိနိုင်ဖို့ရန်မျှော်လင့်နိုင်တယ်။သူကိုယ်တိုင်အပြစ်လွတ်ခြင်းအမှုတော်တို့ကိုဆောင်ရွက်ရင်းနဲ့ကောင်းကင်ဘုံမှာပြင်ဆင်ထားတဲ့သာဝရဘုံစည်းစိမ်ကိုကျွန်တော်တို့အတွက်ပေးဖို့ရန်သူချထားပေးပြီဖြစ်တဲ့အတွက်ကြောင့်သူ့ရဲ့ကျေးဇူးတော်များကိုအထက်ထက်ချီးမွမ်းရင်းနဲ့ချမ်းသာကြွယ်ဝပြည့်စုံတဲ့လူဘဝကိုကျွန်တော်တို့မိတ်ဆွေတို့အားလုံးခံယူကြပါစို့လို့ဒီကနေ့သင်ခန်းစာအဖြစ်အလေးအနက်တိုက်တွန်းနှိုးဆော်လိုက်ပါတယ်
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်သိရသောတမန်ကျမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘရဲဩဝါဒစာအခန်းကြီးကိုအခန်းငယ်21ကနေအခန်းငယ်28အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။